ိုနာဗိုင်းရပикစ်စတင်ပြန့်ပွားရာတရုတ်နိုင်ငံဝူဟန်မြို့မှာဒီရောဂါကြောင့်သေဆုံးရသူဦးရေဟာငကိုထုတ်ပြန်ထားတဲ့ဆင်းထက်90ရာခိုင်နှုန်းကျော်တိုးလာတာမို့အခုဆိုသေဆုံးသူအရေအတွက်စုစုပေါင်း 4,000 နီးပါးဖြစ်သွားပါပြီ။တောက်ကြနေမှာလဲဝူဟန်မှာနောက်ထပ်5ဦးသေဆုံးခဲ့ရတာပါ။ရောဂါကူးစက်ခံရသူကလည်း 5,000 ကျော်ဖြစ်သွားတယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ဒီလိုအရေအတွက်မှန်ကန်မှုမရှိတာဟာဒီရောဂါနဲ့နေအိမ်တွေမှာသေဆုံးတာတွေဆေးရုံတွေမှာမနိုင်မနှင်းဖြစ်တာတွေကြောင့်စည်ရင်တဲ့ပါမသွားတာမျိုးဖြစ်ကြောင်းလည်းပြောပါတယ်။တေဥဆူရရဲ့ဒီရောဂါကြောင့်သေဆုံးရသူစည်ရင်ကနဦးထုတ်ပြန်ချက်တွေနဲ့ပတ်သက်ပြီးသတင်းဖုံးကွယ်ဖို့ကြိုးစားတာဖြစ်ကြောင်းဝေဖန်မှုတွေရှိနေပေမဲ့တေဥနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတော့မဟုတ်ကြောင်းညှင်းဆိုပါတယ်။ကမ္ဘာတစ်လောဒီရောဂါထံအဆိုးအဆုံးခံရတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့စပိန်မှာလည်းလူပေါင်း 38,800 ကျော်ရောဂါအကူးဆက်ခံနေရတာဖြစ်ပြီးသေဆုံးသူက 2,000 နီးပါးရှိပြီလို့ Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းမှာဖော်ပြထားပါတယ်။တောက်ကြနေမှာကမ္ဘာတစ်လောဒီရောဂါကူးစက်ခံရသူက 1.2 တန်းနီးပါးရှိပြီးသေဆုံးသူက 34,800 လောက်ရှိနေပြီလို့လည်းစစ်တမ်းမှာပြောပါတယ်။အမေရိကန်မှာတော့ဒီရောဂါကူးစက်ခံရသူက 68,200 ကျော်ရှိတာကြောင့်ကမ္ဘာတစ်လောရောဂါဖြစ်ပွားသူစုစုပေါင်းရဲ့3ဘုံ2ဘုံလောက်ဖြစ်နေတာဖြစ်ပြီးသေဆုံးသူက 33,800 ကျော်ရှိနေပါတယ်။